ရခိုင်ပြည်နယ်မှာအထူးသဖြင့်ဒီမုခမုံတိုင်းတဲ့အကြီးအကျယ်အလူလဲခံရတဲ့ဒီစစ်တွေမျိုးတဝိုက်ပေါ့နော်ဒီရခိုင်ပြည်နယ်မှာရှိတဲ့မုံတိုင်းသစ်ပြည်သူတွေအတွက် NUG ဘက်ကရောဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမှာဘလို့ပါဝင်ဆောင်ရွက်နေလဲရှင
်ဒီ NUG ဘလို့ဆောင်ရွက်လဲလို့မေးလို့ရှိတော့ NUG ကဟိုပါပေါ့ပြည်သူအစိုးရဖြစ်တယ်လူသားရေးစာနာစိတ်ရှိတဲ့အစိုးရဖြစ်တယ်ဒါကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီဖို့ဒါကျွန်တော်တို့တာဝန်ဆိုတော့ကျွန်တော်တို့ကတာဝန်ဆောင်ရရတယ်ပေါ့ဒီမုခမုံတိုင်းနဲ့ပတ်သက်ရင်တော့ကျွန်တော်ဆောင်ရရတဲ့ချက်ကအရေးကြီးဆုံးချက်ကမုံတိုင်းဆိုတာကြိုတင်ပြီးတော့သိနိုင်တယ်ကြိုတင်ကာဝယ်တားဆီးလို့ရတဲ့အမျိုးဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ NUG အနေနဲ့ကြိုတင်ပြင်ဆင်တာတွေလုပ်ခဲ့တယ်ပေါ့ NUG မှာကျွန်တော်တို့အဖွဲ့အစည်းတွေရှိတယ်အဲ့ဒါဘာလဲဆိုတော့လူသားချင်းစာနာကူညီရေးနဲ့ဘေးရန်တုံ့ပြန်ရေးကော်မရှင်ဆိုတာရှိတယ်ဒါယာယီသမရကူနဲ့ဒီဝင်းချုပ်ကြီးပါပါဝင်တဲ့ကော်မရှင်ပေါ့နောက်တစ်ခုကတော့ဒီလူသားချင်းစာနာကူနဲ့ပတ်သက်ပြီးတော့အရေးပေါ်တုံ့ပြန်နိုင်တဲ့နော်ဒီ emergency operation coordination committee ဆိုတာရှိတယ်။အဲ့ဒီ committee ကလည်းအလုပ်လုပ်နေတယ်။နောက်တစ်ခုကတော့နိုင်ငံတကာနဲ့ပတ်သက်လို့ရှိရင်နောက် international aids coordination committee ဆိုတာရှိတယ်။အဲ့တော့ဒီ committee ဒီ commission နဲ့ committee သုံးခုကနေပြီးတော့အလုပ်လုပ်နေတာရှိတယ်ပေါ့နော်။ဆိုတော့ဒီအလုပ်လုပ်ရင်းနဲ့ကျွန်တော်ကပြည်သူတွေကိုကူညီတာဖြစ်တယ်။အဲ့တော့အခုဒီမုခမုံတိုင်းနဲ့ပတ်သက်လို့ရှိရင်ကျွန်တော်ဟိုစပြီးတော့မဖြစ်ခင်တည်းကကျွန်တော်အစီအစဉ်ရှိတယ်ကြိုတင်ပြီးတော့မူလပတ်ပညာရှင်နဲ့ပူးပေါင်းပြီးတော့ကြိုတင်အသိပေးတာတွေလုပ်တယ်ပြည်သူကိုနောက်ပြီးတော့အရေးကြီးဆုံးချက်ကတော့အသိပေးဖို့နဲ့ကောင်းသတိပေးဖို့လိုတယ်။ဒါကြောင့်မလို့ကျွန်တော်အချိန်နဲ့အမျှအချိန်ကိုက်သတိပေးတာတွေလုပ်တယ်။အဲ့လိုလုပ်နိုင်မှုအတွက်မြေပြင်မှာကျွန်တော်ကအဖွဲ့အစည်းတွေနဲ့ကျွန်တော်ချိတ်ဆက်ဆောင်ရနေတာဖြစ်တယ်။ဆိုတော့ရခိုင်ပြည်နယ်ဆိုရင်ရှင်လေရခိုင်ပြည်နယ်နဲ့သက်ဆိုင်တဲ့ကျွန်တော်တို့ဒီတော်လိုင်းရေးအဖွဲ့အစည်းနဲ့ကျွန်တော်ချိတ်ဆက်တယ်။ချိတ်ဆက်ပြီးအဲ့ဒီမှာအဲ့ဒီအဖွဲ့အစည်းနဲ့အတူတူဆောင်ရွက်နေတဲ့လူမှုအဖွဲ့အစည်းတွေရှိတယ်။ foundation တွေရှိတယ်ဒါနဲ့ကျွန်တော်ချိတ်ဆက်တယ်။ရူဝင်ညာဘက်နဲ့ပတ်သက်ရင်လည်းရူဝင်ညာနဲ့ပတ်သက်တဲ့ကျွန်တော်တို့ကိုယ်စားလှယ်ရှိတယ်။နောက်ပြီးတော့အဲ့ဒီမှာဆောင်ရွက်နေတဲ့လူမှုဖွဲ့စည်းရှိတယ်။ဒါနဲ့ချိတ်ဆက်တယ်။စကိုင်းမကွေးဆိုရင်တော့ကျွန်တော်တို့ကနေပြီးတော့ဒီဂျာကလာဒေသနာပြည်သူ့အုပ်ချုပ်မှုခေါ်ဆောင်ထားတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီဒေသအများစုမှာကျွန်တော်ရဲ့ဒီမြေပြင်မှာဆောင်ရွက်နေတဲ့ဒီအုပ်ချုပ်ရေးအဖွဲ့အစည်းကလူသားစာနာနဲ့ပတ်သက်တဲ့တာဝန်ခံတွေရှိတယ်။အားလုံးနဲ့ကျွန်တော်တို့ချိတ်ဆက်ပြီးတော့မြေပြင်မှာဆောင်ရွက်နေ
အဲ့ဒီမှာတစ်ချက်မေးချင်တာကဟိုအဓိက NUG မှာအခုဒီတမဒကောဒီဝင်ကြီးချုပ်တို့ကလည်းနေမြေပေါ့မြန်မာနိုင်ငံရဲ့နေမြေတနေရာမှာရှိနေတယ်အဲဆိုပေမဲ့တချို့ဒီဝင်ကြီးတွေကြတော့လည်းပြပမှာအခြေအနေမျိုးမျိုးကြောင့်ရှိနေတဲ့အခါကြတော့တကယ်တမ်းဒီမြေပြင်မှာအခုလိုလိုအပ်နေတဲ့အနေအထားမှာဆော့ဆော့က NUG နဲ့ဟိုချိတ်ဆက်နေတဲ့အဖွဲ့အစည်းတွေအတွက်ကြတော့လည်းစစ်ကောင်စီကဒီ NUG ကိုသူတို့ကအကြမ်းဖက်ဖြစ်အဖွဲ့ဖြစ်တတ်မှတ်ပြီးတော့ဒီဆက်သွယ်တဲ့အဖွဲ့အစည်းတွေကိုလည်းရသလောက်သူတို့ခြေမုံနေတယ် NUG နဲ့ပတ်သက်တဲ့နေရာတွေမှန်သမျှကိုလည်းသူတို့အင်အားသုံးခြေမုံနေတဲ့အခါကြတော့ဆရာတို့အခုလိုဒီပြည်တွင်းဒီမြေပြင်မှာဖြစ်နေတဲ့အနေအထားတွေမှာကုညီတဲ့အခါမှာဆရာတို့တကယ်ပဲထိထိရောက်ရောက်ကုညီနိုင်သလား
ကျွန်တော်တို့ကုညီတဲ့ပိုင်းကကျွန်တော်နိုင်တဲ့လောက်ကိုကျွန်တော်တို့ကုညီတာနိုင်တဲ့လောက်ကုညီတဲ့ပိုင်းကခုနကကျွန်တော်ပြောသလိုပဲကျွန်တော်တို့ကငကူတွေကကျွန်တော်မြေပြင်မှာဒီတော်လန်ရေးကိုစပြီးတော့ကျွန်တော်ဝင်တော်လန်ရေးကာလစတဲ့ကဆိုတော့အကျံဖက်ဖိနိတ်ဒီကျံဖက်မှုတွေခံရပြီးတည်းကကျွန်တော်ကကျွန်တော်တို့ရဲ့ဒုက္ခရောက်တဲ့ပြည်သူတွေကိုကူညီနေတာအခုကျွန်တော်တို့ရဲ့ဒီအတွေ့အကြုံကနှစ်နှစ်ကျော်သွားနှစ်နှစ်ကျော်အတွေ့အကြုံတွေမှာကျွန်တော်ကမြေပြင်မှာကျွန်တော်တို့ဒုက္ခရောက်နေတဲ့လူတွေစီကိုလူရအပ်တဲ့အထောက်အပံ့ဘယ်လိုရောက်အောင်လုပ်ရမလဲဆိုတော့ကျွန်တော်တို့မှာအစီအမံတွေရှိပြီးသားဖြစ်တယ်အခုဆိုလို့ရှိရင်စဖြစ်ပြီးကြတယ်ကျွန်တော်တို့ရှိမှာစည်ရင်းတွေတက်လာတယ်အမိုးကာအတွက်လိုအပ်တယ်စားတောက်အတွက်လိုအပ်တယ်ဈေးဝအတွက်လိုအပ်တယ်ဒါတွေကျွန်တော်တို့နေ့စဉ်24နာရီကျွန်တော်ဖြည့်ဆည်းနေတယ်ရှောက်ရှောက်ရတဲ့နည်းနည်းပို့ဘာကြောင့်24နာရီပြောလဲဆိုတော့ကျွန်တော်တို့ကတချို့ဒီကိစ္စတွေကိုဆောင်ရွက်နေတဲ့လူတွေကနေရာအသီးသီးကနေဆောင်ရွက်နေတာတိုင်းစုံတွေမတူတဲ့နေရာအသီးသီးကဆောင်ရွက်နေတာမလို့ချိန်ဆရတာ24နာရီလုံးချိန်လို့ရတယ်အဲ့ဒါကလေဟိုတမျိုးပြောရရင်တော့ဒီတော်လိုင်းကာလမှာဟိုဒီအာသာချက်တခုပေါ့နော်အာသာချက်တခုပေါ့24နိုင်ရုံကျွန်တော်ကချိတ်ဆက်လို့ရတယ်ဘာဖြစ်လို့ကျွန်တော်တို့အနှံ့ပြမှာတိုင်းစုံအနှံ့ပြမှာတနေ့ဒီကဘာလုံးမှာလည်းကျွန်တော်တို့ရဲ့နေရှိတယ်လှုပ်လှုပ်နေတဲ့လူတွေရှိတော့မြေပြင်နဲ့ချိတ်ဆက်တဲ့နေရာမှာအင်ဗီတန်ကိုအဆင်ပြေတယ်လို့ပြောလို့ရပါတယ်အဲ့လိုနည်းနဲ့ကျွန်တော်ဆောင်ရွက်နေတယ်
အဲ့တော့တစ်ဖက်မှာကြတော့ဆရာဒီစစ်ကောင်စီဘက်ကလည်းအခုအချိန်မှာသူတို့ကဒီသူသဖြင့်ဒီ NUG နဲ့ပတ်သက်ရင်လည်းသူတို့ကအကြီးအကျယ်ဟိုဖိနှိပ်နေတာတွေရောနောက်တစ်ခါကြတော့အခုပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းရပဲရခိုင်ဒီလူသားချင်းစာနာကူညီပေးလုပ်နေတဲ့သူတွေအပါအဝင်ပေါ့နော်သူတို့ဖမ်းနာစည်းတာတွေလုပ်ခဲ့တယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဒီမြေပြင်ကအဖွဲ့အစည်းတွေနဲ့ပတ်သက်လို့ဆရာတို့ရဲ့စိုးရိမ်မှုပေါ့နော်အဲ့ဒီအချိန်ကြီးရောဘယ်လိုရှိလဲဆရာ
စစ်ကောင်စီကတော့တောက်လျှောက်သူကဒီမတရားဖိနှိပ်တာတွေဆက်ပြီးတော့လုပ်နေတယ်။န တော့ကြက်တင်းကြက်အောင်เนาะတကယ်ကိုချုပ်ချယ်မှုတွေကန့်သတ်မှုတွေဟိုကျုပ်ချုပ်ကန့်မှုတွေပေါ့ဒါတွေအမျိုးမျိုးလုပ်နေတယ်ဆိုလိုတာကတော့တကယ်သူတို့စိတ်ထဲမှာဒါဟာသူတို့ကိုမလိုလားဘူးပေါ့เนาะစစ်တပ်ကိုမလိုလားဘူးเนาะဒီတော်လှန်ရေးနဲ့ပတ်သက်လို့ရှိရင်တော်လှန်ရေးမှာပါဝင်နေတယ်ဆိုတော့သဘောမျိုးရှိတဲ့ဒီတိုင်းကိုဒါဟာရန်သူပဲအဲ့တော့ပြည်သူရန်ပြည်သူအများစုကလည်းအခုဖြစ်တာပြည်သူတွေပဲဆိုတော့ပြည်သူတွေရန်သူတွေသဘောထားတဲ့အတွက်ကြောင့်ဒါနဲ့ပတ်သက်ပြီးတော့ချုပ်ကန့်မှုတွေတင်းကြပ်မှုတွေဓာရီအကုန်ရှိနေတာပဲဖြစ်တယ်ပေါ့နော်ကျွန်တော်ဓာရီကိုကြော်တွားနိုင်ဖို့ဆိုရင်တကယ့်မြေပြင်မှာအလုံးလုံးနေတဲ့လူတွေကအင်မတန်အရေးကြီးတဲ့နေရာမှာရှိတယ်ပေါ့နော်ဒီခုစစ်ကောင်စီကလည်းပတ်မှုကူညီတာတွေရှိတယ်ဆိုတော့ဟာမျိုးအတန်လွှင့်နေတာရှိတယ်ပေါ့အဲ့တော့ဓာရီမှာအရေးကြီးတဲ့ကိစ္စကတော့ကျွန်တော်ကနေရာအနှံ့ကပြည်သူတွေရဲ့ဟောပေါ့တကယ်လက်တွေ့ကူညီကိုရရဲ့လားဆိုတာကအမြန်ရည်ကြီးတယ်အဲ့ဒီအခြေအနေကိုကျွန်တော်သိဖို့လိုတယ်ပေါ့
ဟုတ်ကဲ့အဲ့ဒီညမှာအခုဒီနိုင်ငံတကာကအကူအညီပေးရေးကိစ္စတွေပေါ့အထူးသဖြင့်ကုလသမဂ္ဂကသူတို့ကြက်ကြက်မက်မက်ဆောင်ရွက်နေတာတွေမုံတိုင်းနဲ့ပတ်သက်လို့ဟိုဘလောက်ထိဟိုဒုက္ခရောက်သွားလဲဘလောက်ထိပျက်စီးရေဖြစ်သွားလဲအဲလူတွေဘလောက်ထိဒုက္ခရောက်နေလဲဆိုတာသူတို့ကိုယ်တိုင်လည်းအဲ့လိုစုံစမ်းစစ်ဆေးနေတယ်လို့အကူအညီပေးရေးလုပ်ငန်းတွေမှာလည်းလုပ်နေတယ်ဆိုတာမျိုးလည်းသတင်းထုတ်ပြန်တာရှိတဲ့ခါကျတော့ဒီပေါ်မှာရောဇာတ်ရုပ် NGO ဘက်ကဘယ်လိုမြင်လဲရှင့်
အဲ့တော့နိုင်ငံတကာကတော့အကူအညီနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်လာတာကတော့နိုင်ငံတကာအနေနဲ့ကအဓိကကတော့နိုင်ငံတကာလို့ပြောရလို့ရှိရင် UN ကုလသမဂ္ဂနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပေါ့နော်အဓိကကတော့နိုင်ငံတကာကုလသမဂ္ဂအဖွဲ့အစည်းတွေအဓိကပေါ့နော်အဲ့ဒီကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နောက်အာဆီယံပေါ့အာဆီယံအကူအညီပေးတဲ့အဟာစင်တာကရှိတယ်ဆိုတော့အာဆီယံကလူတိုင်းဆန္ဒမှုအကူအညီပေးတဲ့အဖွဲ့ရဲ့နိုင်ငံတကာဆိုရင်ကုလသမဂ္ဂအဖွဲ့အစည်းတွေဒါအဓိကအဖွဲ့အစည်းတွေပေါ့ဒါဝင်ရောက်ပြီးတော့ကူညီနေတဲ့အဖွဲ့အစည်းတွေအဲ့ဒီအဖွဲ့အစည်းတွေကသူတို့ဝင်ရောက်ကူညီဖို့အတွက်ကိုစစ်ကောင်စီနဲ့သူတို့တွဲမှရပူးပေါင်းမှရဒါကြောင့်မလို့စစ်ကောင်စီနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ကြတယ်အဲ့လိုဆောင်ရွက်တဲ့အခါမှာဒီမတွန်းလှန်နိုင်ဘူးပေါ့နော်စစ်ကောင်စီအောက်မှာပဲလုံးဝရမှာဖြစ်တဲ့တော့ UN ရောအာဆီယံရောစကားစဒီစစ်ကောင်စီအောက်မှာပဲဝင်ရောက်ပြီးတော့လုတ်ကန်ရတာဖြစ်နေတဲ့အတွက်ကြောင့်ဒီလွှမ်းမိုးမှုတိုင်းပဲသူတို့ရဲ့ကူညီမှုတွေကတွားနေဒီလူသားချင်းစာနာတဲ့အကူအညီတွေကိုရထားတဲ့တကယ်ပေးရမယ့်အာဆီယံအဟာစင်တာကလည်းစစ်ကောင်စီရဲ့အလို့ကြပဲတွားနေ။နောက် UN နဲ့ကျန်တဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းစစ်ကောင်စီရဲ့အလို့ကြပဲတွားနေကြတဲ့သဘောရှိနေ။ဆိုတော့ဒီလိုမျိုးအခြေအနေမျိုးမှာတကယ်လိုအပ်တဲ့နေရာကိုထိထိရောက်ရောက်ရောက်ဖို့ဆိုလို့ရှိရင်အင်မတန်ဒီမှာအရေးကြီးတာကအခုလက်ရှိဆောင်ရွက်နေတဲ့သူတွေပေါ်မှာမူတည်တဲ့စစ်ကောင်စီနဲ့မလွှဲတာဘူးသူတို့လုံးဝအခြေအနေရဒီပူးပေါင်းဆောင်ရွက်ရတယ်ဆိုပေမဲ့ထာနီလန်နေနဲ့ဘလိုနီးနဲ့ဖိတိရောက်ဆောင်ရမလဲဆိုတော့နီလန်တစ်တီကိုရှာဖွေဖို့လိုတယ်
ဒါပေမဲ့တပတ်မှကြတော့စစ်ကောင်စီဘက်ကပြောနေတာကဒီသူတို့မုံတိုင်းဒုက္ခသည်တွေအထူးသဖြင့်ရခိုင်ပြည်နယ်ဘက်မှာဆိုရင်နိုင်ငံတကာအကူအညီတွေကိုသူတို့ဖွင့်ပေးထားတယ်ပိတ်မထားဘူးပေါ့နော်အဲနောက်ပြီးတော့ဟိုသူတို့ကိုယ်တိုင်လည်းဒုက္ခသည်တွေကိုသူတို့စစ်တပ်ကနေပြီးတော့အင်းနဲ့အားနေပေါ့နော်အကူအညီပေးနေတယ်လို့လည်းပြောပါတယ်ဆရာဆိုတော့ဒီပေါ်မှာရောဆရာဘလို့ဆရာတို့ NGO ဘလို့မြင်ပါလဲရှင
်အဲ့ဒီအခြေအနေမှန်ကိုစောင့်ကြည့်ဖို့လိုတယ်အဲ့ဒီအခြေအနေမှန်ကိုစောင့်ကြည့်ဟုတ်လို့ရဲဆိုတာကဒီအခြေအနေမှန်ကဘယ်ရတိရမလဲဆိုတော့ခံစားရတဲ့ပြည်သူတွေရှိရပဲတိရအခြေအနေမှန်ကိုစောင့်ကြည့်ဖို့ဆိုရင်ဒါကျွန်တော်လောက်ရမယ်အလုပ်မဟုတ်ဘူးတကယ်တမ်းဆိုလို့ရှိရင်ဒီအလုပ်ကိုလောက်ရမယ်လူတွေကလည်းဒီ UN က UN ဖွဲ့စည်းတွေကလည်းထောက်ပံ့နေတယ်ဒီအာဆီယံကလည်းဝင်ပြီးတော့ထောက်ပံ့နေပြောတယ်စစ်ကောင်စီကသူတို့နဲ့တွဲပြီးတော့ပတ်သက်ရတယ်ထောက်ပံ့နေလို့ပြောတယ်အဲ့တော့သူတို့ထောက်ပံ့တာတွေကိုတကယ်လိုအပ်တဲ့လူတွေရောင်းမြောက်ဖို့စောင့်ကြည့်ဖို့လိုတယ်အဲ့ဒီစောင့်ကြည့်ရမယ်လူတွေကအလှူရှင်တွေပဲအလှူရှင်တွေပဲနိုင်ငံကအလှူရှင်နိုင်ငံတွေအဖွဲ့အစည်းတွေဓာရီကစောင့်ကြည့်ဖို့လိုတယ်။ဘာကြောင့်လဲဆိုတော့ငါတို့လှူလိုက်တဲ့အလှူဟာတကယ်တမ်းဆိုလို့ရှိရင်နိုင်ငံတကာရဲ့ပတ်မှုမှုနဲ့အာဆီယံထဲမှာငွေတွေရောက်လာတယ်။ဟာစင်တာမှာအလှူငွေရှိတယ်။ဒီလိုပဲနိုင်ငံတကာရဲ့ပတ်မှုမှုနဲ့ UN ကနေပြီးတော့အလှူတွေရတယ်၊ funding တွေရတယ်။ဓာရီကတကယ်တယောက်တည်းလို့ရှိရောက်ကလားဆိုတာတကယ်နိုင်ငံတကာအလှူရှင်တွေကနေစောင့်ကြည့်ဖို့အရန်အရေးကြီးတဲ့ဒီအချက်
အခုဒါဆိုရင် NUG အနေနဲ့ကဟိုအထူးသဖြင့်ကုလသမဂ္ဂတို့လိုဒီနိုင်ငံတကာတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အနေအထားပေါ့နော်ပြီးခဲ့တဲ့အခါကပဲဒီကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကိုရမ်းကလည်းတကပိတ်ဒီလုံခြုံရေးကောင်စီစီဝေးပွဲမှာသူတင်ပြသွားတာလည်းရှိတယ်ဆိုတော့အထူးသဖြင့်ဒီနိုင်ငံတကာအကူအညီပေးတဲ့ကိစ္စတွေမှာ NUG နဲ့ဟိုတိုင်ပင်ဆွေးနွေးဖို့ပေါ့နော်ဆိုတော့မြန်မာနိုင်ငံနဲ့အဓိကထိထိရောက်ရောက်ဖို့ဆိုတော့အဲ့တော့ NUG ကဒီလိုနိုင်ငံတကာနဲ့ပတ်သက်ပြီးတော့ဟိုပူးပေါင်းဆောင်ရွက်တာကဘယ်လိုမျိုးပုံစံမျိုးထိထိရောက်ဆောင်ရွက်ပေးနိုင်လဲရှင်ဘယ်လိုပုံစံမျိုးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိလဲရှင
်အစကတည်းကကျွန်တော် NUG စတဲ့ကကျွန်တော်ကနိုင်ငံတကာနဲ့ချိတ်ဆက်တာအူညီအတွက်ချိတ်ဆက်တာနံပါတ်1ကဘယ်လိုချိတ်ဆက်လဲဆိုတော့ UN အဖွဲ့အစည်းနဲ့ကျွန်တော်ချိတ်ဆက်တယ် UN အဖွဲ့အစည်းနဲ့ကျွန်တော်အစည်းအဝေးရှိတယ်။ဒီမုံတိုင်းမတိုင်ခင်မှာလည်း UN အဖွဲ့အစည်းနဲ့ကျွန်တော်နဲ့ငကိုချိတ်ဆက်ထားပြီးသား UN အဖွဲ့အစည်းနဲ့ထပ်ပြီးတော့အမှုစိတ်ပြန်ဆွေးနွေးတယ်။ဒီကာလအတွင်းမှာလည်းကျွန်တော်နဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်နေတဲ့ကိစ္စတွေရှိတယ်။နောက်တစ်ချက်ကတော့နိုင်ငံတကာအလှူရှင်နိုင်ငံတွေပေါ့။အာဆီယံမှာရှိတဲ့နိုင်ငံတွေရှိမယ်။နောက်အဓိကကတော့တကယ်အလှူရှင်နိုင်ငံကြီးတွေပေါ့နော်။ခြားနိုင်ငံကြီးတွေပေါ့။အဲ့ဒီနိုင်ငံကြီးတွေနဲ့လည်းကျွန်တော် bilateral ဆောင်ရွက်နေတာရှိတယ်။နိုင်ငံရေးဝန်ကြီးဌာနရောနိုင်ငံတကာဆက်ဆံရေးဝန်ကြီးဌာနရောကျွန်တော် NGO ရာလူသားစာနာဝန်ကြီးဌာနရောကျန်တဲ့ပညာကျန်းမာဝန်ကြီးဌာနရောကျန်တဲ့ဝန်ကြီးဌာနတွေရောအကုန်လုံးကျွန်တော်အခုလုပ်နေတာဆိုလို့ရှိရင်ကျွန်တော်လူသားစာနာဝန်ကြီးဌာနရှိတဲ့အမျိုးသမီးလူငယ်ကလေးရှိတဲ့ပညာရေးကျန်းမာရေးရှိတဲ့ဒါလူသားစာနာပတ်သက်တဲ့သုံးခုပေါ့ဒါကနိုင်ငံရေးဝန်ကြီးဌာနနဲ့ချိတ်ဆက်တယ်နိုင်ငံတကာဝန်ကြီးဌာနချိတ်ဆက်တယ်ချိတ်ဆက်ပြီးတဲ့အခါကျကျွန်တော်နိုင်ငံတကာနဲ့ငကူတွေကကုလသမဂ္ဂအပေါင်းနဲ့နိုင်ငံတကာနဲ့ချိတ်ဆက်ဆောင်ရွက်နေတယ်အခုလည်းတကယ်တမ်းဆိုလို့ရှိရင်ချိတ်ဆက်ဆောင်ရွက်နေပါတယ်လို့ဒါပြောချင်တယ်နောက်တစ်ခုကအာဆီယံအာဆီယံနဲ့ပတ်သက်လို့ရှိရင်လေအာဆီယံနဲ့ပတ်သက်တဲ့အာဆီယံ chair နိုင်ငံပေါ့နော်ဒါအာဆီယံ chair ဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံနဲ့ဓာတ်ရိုက်ချိတ်ဆက်တဲ့လူသားချင်းစာနာတဲ့အစီအစဉ်ကိုပေးဖို့အတွက်ကိုအာဆီယံ special invite ရုံးနဲ့ကျွန်တော်တို့နဲ့အရင်ကချိတ်ဆက်ပြီးတော့ဆောင်လိုက်သူတို့ကလည်းအဟာစင်တာဖြစ်နေတယ်ဒီမှာဖြစ်တယ်လို့ပြောထားပြီးတော့ဒီအဟာစင်တာက independent ဖြစ်ဖို့တကယ်လိုအပ်တဲ့နေရာကြီးရောက်ဖို့ဆိုတာကိုသူတို့လည်းတိုက်တွန်းနေပါတယ်လို့ပြောပါအဲ့လိုကျွန်တော်ကအခြေဆက်တွေကိုကြည့်ရဒီလိုချင်းကျွန်တော်ကြည့်မယ်မဟုတ်ဘူးကျွန်တော်နဲ့အတူတူအမြဲတမ်းလက်တွဲပြီးတော့တိုင်းရင်းသားတော်လိုင်းရေးဖွဲ့ကြည့်အကုန်ပ
ါဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာဝင်းမြတ်ရှင်အခုလိုအချိန်ပေးပြီးတော့ကျမတို့မိကုန်ဖြေချပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်
ကျေးဇူးတင်ပါတယ်ခင်ဗျာ